မြန်မာနိုင်ငံမှာခုလိုဖမ်းဆီးခံနေရတဲ့သတင်းတွေနောက်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတဲ့သတင်းတွေနဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအစိုးရတွေကစိုးရိမ်မှုတွေပြောနေတယ်လို့ပဲဒီနိုင်ငံတကာခေါင်းဆောင်တွေကလည်းသူတို့ရဲ့စိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောနေပါတယ်ဒီထဲမှာတော့အမေရိကန်သမ္မတဂရော်လော်ရာဘုတ်လည်းပါပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းနေကြသူတွေအထက်မှာလည်းဒီအမေရိကန်သမ္မတဂရော်လော်ရာဘုတ်ကမဆုံးမနစ်ရှိနေတာကိုတွေ့ရပါတယ် Mrs. Bush အနေနဲ့နိုင်ငံအကျယ်ကျုပ်ကြခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဒီနိုင်ငံအတွက်အနစ်နာခံဆွလွတ်မှုတွေကိုအားကျပြီးတော့မြန်မာနိုင်ငံကြီးမှာစိတ်ပါဝင်စားမှုရှိကြတာဖြစ်ပါတယ်အခုခါမှာမြန်မာနိုင်ငံမှာယဟန်သံဃာတော်တွေဥဆောင်တဲ့ဆန္ဒပြမှုတွေကိုစစ်စွာကနေပြီးတော့ရဲရဲဆက်ဆက်နှိကုတ်ခဲ့တာတွေကိုကဘာကတွေ့ခဲ့ပြီးတဲ့နောက်သမဂရော်လော်ရာဘော့ချ်ကလည်းဒီကုလသမဂ္ဂလူမျိုးရေးကောင်စီမှာမြန်မာစစ်စွာကိုအရေးယူနိုင်ဖို့လှုံ့ဆော်ကြိုးပမ်းနေတာတွေ့ရပါတယ်။မနေ့ကထုတ်ဝေတဲ့ The Wall Street Journal သတင်းစာကြီးမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုရေးသားပြီးအမေရိကန်ပြောင်စုအနေနဲ့စစ်အာဏာရှင်တွေအပေါ်မှာနောက်ထပ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ဖို့ပြင်ဆင်နေတယ်လို့သတိပေးထားပါတယ်။အကြောင်းစုံကိုတင်ပြပေးပါအောင်ဒေါ်လှအတန်းခင်ဗျ။
သမ္မတလော်ရာဘုတ်က The Wall Street Journal သတင်းစာကြီးမှာ Stop the Terror in Burma မြန်မာနိုင်ငံမှာအကြမ်းဖက်ရန်ကားနေတာတွေကိုရပ်တန့်ပါဆိုတဲ့ခေါင်းကြီးနဲ့ရေးသားထားပြီးမြန်မာစစ်အာဏာရှင်တွေအပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခပိတ်ဆို့မှုတွေနောက်ထပ်ချမှတ်ဖို့ပြင်ပြင်ဆင်နေတယ်ဆိုပြီးသူ့အမြင်ဆောင်ပါကိုရေးသားထားတာဖြစ်ပါတယ်ဦးသားညူ။ရန်ကုန်မြို့မနေ့2နာရီကြီးမှာဘုံကြီးကျောင်းတွေကိုစစ်တပ်ကဝင်စီးနေတဲ့မြင်ကွင်းကိုတရုတ်ဖော်အစချီးပြီးSaffron Revolution သင်္ကားရောင်တော်လှန်ရေးကိုတွေးထွက်တန်းယိုးနှိမ်နင်းမှုတွေအကြောင်းကိုရေးသားထားပါတယ် Mrs. Bush ကခုလိုစစ်ဗိုလ်ချုပ်တွေကဆန္ဒပြသူတွေကိုအချုပ်တရားနဲ့နှိမ်နင်းလို့လောလောဆယ်မှငြိမ်ချနေပေမဲ့မြန်မာလူထုရဲ့ရင်ခုန်တန်ကတော့ငြိမ်မှာမဟုတ်တဲ့အကြောင်းခုတစ်ချိန်ဟာ1988ခုတုန်းကလို့မဟုတ်ဘဲခေတ်မီဤပညာကြောင့်မြန်မာစစ်စုရဲ့ရက်စက်မှုတွေကိုဒီကမ္ဘာလုံးကမြင်တွေ့ရတဲ့အတွက်ဝိုင်းယုံမုန်းနေကြလို့စစ်ဗိုလ်ချုပ်ကြီးတွေအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီရှောက်လန်းရာမှာတခန့်တကန့်ကပါဝင်မလားဒါမှမဟုတ်ရင်လူထုကသဘောကျတဲ့အစိုးရတင်းမြောက်နိုင်မှုနေရာဖယ်ပေးမလားဆိုပြီးတော့သမ္မတကတော်ကမေးခွန်းထုတ်ထားပါလေအထူးသဖြင့်လွန်ခဲ့တဲ့စနေနေ့ကမြန်မာနိုင်ငံအတွက်တကွာလုံးကယူဆောင်ရွက်တဲ့နေ့မှာကက်သလစ်ဘိုယာမင်းကြီးဘီနေဒစ်တိဘက်ဖုန်းတော်ကြီးဒလိုင်လာမကအစတကွာလုံးကဝိုင်းဆူတောင်းပေးနေကြတာဖြစ်တယ်လို့ရေးသားထားပြီးအာဆီယံတင်းကြီးကလည်းစစ်ဗိုလ်ချုပ်တွေရဲ့ရည်ရဲဆက်ဆက်နှိကုမှုဟာရုံမုံစရာဖြစ်တယ်လို့ပြောခဲ့သလိုကုလသမဂ္ဂအကြီးမှုချုပ်မစ္စတာဘန်ကီမွန်ကလည်းဒီနှိကုမှုမျိုးဟာဆက်ဆုပ်စရာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့တဲ့အကြောင်းခုလေဒုံကျည်ကောင်စီမှမြန်မာနိုင်ငံရေးတင်ပြဆွေးနွေးနိုင်ဖို့အမေရိကန်ပြည်ထောင်စုကဥဆောင်ကြိုးပမ်းနေပြီဖြစ်တောင်းရေးသားထားပြီးအမေရိကန်ပြည်ထောင်စုကစီးပွားရေးတန်ခါပိတ်ဆို့မှုတွေထပ်တိုးချမှတ်ထားလို့ဒီတကြိမ်ငွေကစကားပြောနေပြီဖြစ်တယ်လို့យေတာထားပြီးဗိုလ်ချုပ်မူကြီးတန်းရွှေနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ဆွေးနွေးမယ်။ဒါပေမဲ့ဒဏ်ခပိတ်ဆို့မှုတွေကိုမထောက်ခံပါဘူးလို့အရင်သဘောတူရမယ်လို့တောင်းလာတာတွေ့ရတယ်လို့သမ္မတကတော်ကយေတာထားပါလေ။ကမ္ဘာပေါ်မှာအထူးချံဖြစ်နေတဲ့စစ်ဗိုလ်ချုပ်ကြီးတွေနဲ့ငင်းကြမ်းတဲ့အသွင်ကုပြောင်းရေးကာလမှာပါဝင်ပြီးနိုင်ငံသားတွေကိုနှိပ်စက်နေတာကိုရပ်ပါ။ဒေါက်အောင်ဆန်းစုကြည်ပါဝင်တိုက်ခိုက်အုပ်စုတွေချီလေးလုံးចောင်းသားတွေဆန္ဒပြယဟန်တန်ဃာတွေနဲ့အဓိပ္ပာယ်ရှိရှိဆွေးနွေးပါလို့တိုက်တွန်းထားပါတယ်။မြန်မာစစ်စုရဲ့အနေထားဟာဒီနေ့တခြားယူဝင်းကျဆင်းလာနေပြီဖြစ်တဲ့အတွက်ကြောင့်စစ်ဗိုလ်ချုပ်ကြီးတွေအတွက်ရွေးလန်းကတော့မြန်မာနိုင်ငံကိုလွတ်လပ်ခွင့်ပေးဖို့အချိန်ဖြစ်ပြီလို့သမ္မတဂရောကយေတာထားတာဖြစ်ပါတယ်။သမ္မတဂရောလော်ရဘုတ်ရှင်းနှွန်းနဲ့မြန်မာနိုင်ငံပေါ်အားဖြည့်ချမှတ်မယ်အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့တော့USCB အမေရိကန်ပြည်ထောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့ရဲ့ Policy Director ကိုအောင်တင်ကတော့အခုလိုသုံးသပ်ပါလေ
။ဟုတ်ကဲ့သမရဂရောလော်ရာပိုရှင်နေနဲ့အခုအဓိကထားပြောတာကတော့ဒီအခုအမေရိကန်စွာကဒီမြန်မာစစ်ကောင်စောင့်နေပုံမှာထပ်ပြီးချမှတ်လိုက်တဲ့ဟို Facebook ရေးမှုအစ်စ်ဖြစ်ပါတယ်။အဲဒီ Facebook ရေးမှုအစ်စ်ကပါလို့ဆိုတော့ဒီသူတို့ခေါ်တော့ဒီ Financial Sanction လို့ခေါ်တာပေါ့ဗျာ။ Financial Finance ပေါ့။ဒီစစ်ဘိုလ်ချုပ်ဒီနာဖအဖွဲ့ဝင်စစ်ဘိုလ်ချုပ်14ရောက်စလုံးရဲ့နော်တော့သူရဲ့မိသားစုရဲ့ဟိုပိုင်ဆိုင်တဲ့ငွေကြေးဥစ္စာတွေအဲ့ဒါတွေသူတို့ဘယ်မှာဘယ်ဘဏ်တွေမှာမြုပ်နှံထားသလဲအဲ့ဒီဘဏ်တွေသူတို့လိုက်လံစုံစမ်းမယ်စုံစမ်းပြီးလို့ရှိရင်အဲ့ဒီဘဏ်တွေကစင်ကာပူမှာရှိရင်လည်းရှိမယ်ဟောင်ကောင်မှာရှိရင်လည်းရှိမယ်ထိုင်းလန်းမှာရှိရင်လည်းရှိမယ်အဲ့ဒါမကာအိုမှာရှိရင်လည်းရှိမယ်ဒါအဖြစ်အဲ့ဒီဘဏ်တွေအားလုံးကမြန်မာဒီအမေရိကန်အစိုးရနဲ့တော့တနည်းမဟုတ်တနည်းပတ်သက်ဆက်ဆံနေကြတာကြီးပဲဆိုတော့ကကျတော့အမေရိကန်အစိုးရရဲ့ဒီဘဏ်ဒါရေးဝန်ကြီးဌာနကသူဒီအထူးစုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ရှိပါတယ် Financial Action Task Force လို့ခေါ်တယ်။အ အဲ financial action task force ကနေပြီးတော့ဒီမြန်မာစစ်ကောင်းဆောင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့နောက်တစ်ခါဒီမြန်မာစစ်ကောင်းဆောင်တွေကိုငွေအေးချေးပံ့ပိုးကူညီတဲ့စီးပွားရေးလုပ်ငန်းရှင်တွေဥပမာဒီဟိုကိုတေစားတို့ဟလာနောက်ကစီကပဥက္ကင်းရွှေတို့ယူဇနာဦးထင်းမြင့်တို့ဆရာကျောင်းတို့အဲ့ရမျိုးပုဂ္ဂိုလ်တွေပေါ့ဗျာအဲ့လိုပုဂ္ဂိုလ်တွေရဲ့ငွေကြေးစုဆောင်းမှုတွေအားလုံးလိုက်လံရှာဖွေဖော်ထုတ်ပြီးတော့အဲ့ဒီသူတို့ပတ်စံတွေကိုသုံးဆွက်ခွင့်မရအောင်ဒီသက်ဆိုင်ရာပန်းတွေနဲ့ညှိနှိုင်းပြီးတော့သိမ်းပိုက်မယ်အနေထားပေါ့ဗျာဆိုအဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်ဒါတယောက်ချင်းတယောက်ချင်းရဲ့ဒီမတရားသဖြင့်ရရှိရမှုတွေကိုတယောက်စွာ Facebook ဟန်တာချင်းဖြစ်တဲ့အတွက်ကြောင့်မလို့ဒီနာဖဘူဂျိုတီရဲ့အတိုင်းဝိုင်းထဲမှာအင်မတန်ကြီးမားတဲ့ဟိုပြဿနာတွေဖြစ်ပေါ်နိုင်ပါတယ်ဒါကြောင့်မလို့ဒီငွေကြေးဒီ financial sanction လို့ခေါ်တဲ့ငွေကြေး Facebook ဟန်တာမှုကအတော်လေးကိုထိရောက်ပြင်းထန်နေမှာလို့ကျွန်တော်တို့မြင်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပတ်သက်လို့တော့သမရဘုရှင်သမရကတော်တို့ရဲ့မဆုံးမနစ်ထောက်ခံမှုကိုလေအင်ဗျူပြောခွင့်ရပုဂ္ဂိုလ်ဒေနာပရီနိုကအခုလိုသတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ
် President and Mrs. Bush are together talking about what we need to do
ဒီမနက်ကဒီမိုကရေစီရရှိရေးအတွက်ညီကြစွာအသွင်ကူးပြောင်းရေးလမ်းပေါ်ကိုပြန်ရောက်ဖို့လိုတယ်ဆိုတာကိုသမရရော Mrs. Bush နှုတ်ဦးဆုံးတို့ကပါတသဘောတည်းခံယူထားကြတာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လှုပ်ဆောင်ဖို့လိုအပ်တဲ့အချက်တွေကတော့နိုင်ငံ၏အကျဉ်းသားအားလုံးတို့ကိုပြန်လွှတ်ပေးဖို့ရဟန်းတန်ဃာတော်တွေတပ်ဖြတ်ခန်းနေရတာကိုရပ်တန့်ဖို့မြစ်တကောင်လူတွေအိမ်ဝင်စီးပြီးဖမ်းဆီးတာတွေကိုရပ်တန့်ဖို့ရေဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့ဓာတ်တွေကိုမြန်မာစစ်စုရကလိုက်နာခဲ့ရင်တော့လုံခြုံရေးကောင်စီမှမြန်မာအရေးတင်ပြဆွေးနွေးဖို့လိုမှမဟုတ်တယ်လို့အမေရိကန်ပြည်ထောင်စုကလည်းနောက်ထပ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ဖို့လိုမှမဟုတ်ဘူးသမရကော Mrs. Bush ကပါဒါကိုမြဲမြဲမြန်မြန်ခံယူထားကြတာဖြစ်တယ်လို့အင်ဗျူပြောခွင့်ရပုဂ္ဂိုလ်ဒေနာပရီနိုကပြောသွားတာဖြစ်ပါတယ်